ကိုကိုကိုယုံကြည်ချက်ပြင်းနဲ့ဆောင်ရွက်မယ်ဆိုရင်ဘလို့အခက်အခဲမဆိုကြော်လွှမ်းနိုင်မှာဖြစ်တယ်လို့မဟာဘွဲ့ရခဲ့တဲ့ကရင်နီချောင်းသူအီးမေးလ်ကပြောပါတယ်။ကရင်နီပြည်ကနေစစ်ဘေးကြောင့်ထွက်ပြေးတင်းဆောင်လာသူမိဘတွေကကရင်နီဒုက္ခသည်စခန်းမှာအီးမေးလ်ကိုမွေးခဲ့တာပါ။ဂျော့ချ် ဝါရှင်တန်တက္ကသိုလ်ကနေလင်ကွန်ပညာတော်သင်ဆုရှင်ကိုစီဘူဘူဦးလည်းမဟာဘွဲ့ရပါတယ်။ကိုအောင်အောင်ရိုက်ကူးတင်ပြထားပါတယ်ရှင်။
ဒီတောင်းနဲ့တူအီးမေးလ်ဟာ2009ခုနှစ်မှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။သူမိဘတွေကတော့ဂရင်နီပြည်ကစစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနေ့အတော်ကြာခေါ်လွန်နေတိုင်းအီးမေးလ်ကိုမွေးဖွားခဲ့တာပါ။အမေရိကန်ပြည်ထောင်စုရောက်ကလေးကကန်တက္ကီပြည်နယ်ဘိုလင်ဂရင်းမြို့ကဝက်စတန်ကန်တက္ကီတက္ကသို
DC က George Washington တက်သူကနေပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုရခဲ့တာပါ။ကမ္ဘာတစ်လွှားမှာလိုအပ်နေတဲ့နေရာတွေအပြင်မွေးဖွားရာဇာတိမြေကလူထုအတွက်လည်းအကျိုးပြုနိုင်ဖို့စဉ်းစားထားတဲ့အကြောင်းအခုလိုပြောပါရစေ
။ My plan is just to work with a different organization.
ဖွဲ့စည်းပေါင်းစုံ NGO တွေနဲ့အလုပ်လုပ်ဖို့အဓိကအစီအစဉ်ရှိပါတယ်။အဲ့လိုဆိုရင်ကျွန်မကအဲ့ဒီဒုက္ခတွေတွေအတွက်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်ဖြင့်ဆီလွတ်တာမျိုးဖြစ်ကောင်းဖြစ်လာမှာပါ
။ဝန်ထမ်းတွေပြည်မှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ဆွေရကပေးတဲ့လင်ကွန်းပညာတော်သင်ဆုရှင်လဲပါဝင်ပါတယ်။ဇီဘူဘူဦးဟာ2022ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီး2023မေမှာစီးပွားရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ကိုရခဲ့တာပါ။ကိုယ်တိုင်ကြီးသွားအလန်းညွန်အလုပ်လုပ်ခဲ့သလိုမြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းမွေနဲ့ထင်းထင်းရင်ဆောင်ရွက်တဲ့ဒုအိမ်ကြီးသွားလုပ်ငန်းရေးရှိတည်တံ့ဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်တဲ့မြန်မာ Responsible Tourism Institute ကိုမှလည်းကြီးသွားလုပ်ငန်းနဲ့ဆက်စပ်တဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်ခဲ့ဘူးပါတဲ့လင်ကွန်းပညာတော်သင်ဆုဟာမဟာဒန်းတက်မဲ့သူတွေအတွက်ပေးတဲ့ပညာတော်သင်ဆုဟာ
လူမှုရေးသိပ္ပံဘာသာရပ်တွေပြီးရင်နိုင်ငံရေးနဲ့နိုင်ငံရေးသိပ္ပံနဲ့ဆိုင်တဲ့ဘာသာရပ်တွေပြီးလို့ရှိရင် development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ဘာသာရပ်တွေ international relation တွေလည်းရှောက်လို့ရတယ်။အဲ့ပြင်ဒီ Lincoln မှာတခုအားသာတာကြတော့သူတို့ကဒီပုံမှန်ဆိုလို့ရှိရင်အစိုးရဝန်ထမ်းတွေသို့မဟုတ်NGO မှာလုပ်တဲ့ဝန်ထမ်းတွေပြီးတော့တိုင်းသား minority တွေဦးစားပေးတဲ့အပြင်ပေါ့နော်ဒီပညာသင်ဆုမှာနောက်တစ်ခုကသူတို့ကဒီ private sector ပေါ့နော်အပြင်အစီးပွားရေးဘက်မှာပဲကိုကလုပ်ပြီးတော့ယင်းဒီကျွမ်းဝင်ရှိတဲ့လူတွေကိုလည်းအဲသူတို့ဥစားပေးပြီးပြည့်ရပေါ့နော
်နိုင်ငံရေးချားမှပညာသင်နိုင်ဖို့ကတော့အားလုံးရုန်းကန်ကြိုးစားရတယ်လို့လည်းပြောပါရယ်ဒုက္ခသည်စကမ်းမှာမွေးဖွားကြီးပြင်းလာပြီးတော့လက်လန်းမီတလောက်ပညာရေးကိုဒီဇိုင်းမမတ်လုပ်လာတာကြောင့်နောက်ဆုံးမှာတော့ရီမန်ထားတဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ဆိုပါရယ
So it was a struggle at first.
ဒုက္ခတွေတောင်းနေနေဒီကိုရောက်လာတော့တော်တော်လေးဒုက္ခရောက်ပါတယ်။ဘာသာစကားရောစနစ်တကျသင်ကြားလာတဲ့ပညာရေးမှုလည်းမတက်ခဲ့ရတဲ့ခါကျတော့အစာပိုင်းမှာတော်တော်လေးရုန်းကန်ကြိုးစားခဲ့ရပါတယ်။မဟာပွဲရဖို့ဆိုရင်လည်းတော်တော်လေးလိလာအားထုတ်ခဲ့ရတာပါ။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားခဲ့တာကြောင့်ထိုက်တန်တဲ့ရလဒ်ကိုစုခွင့်နိုင်ခဲ့ပါတယ်။ဒါကြောင့်ကိုယုံကြည်မှုရှိအောင်လုပ်ပြီးဖြစ်အောင်လုပ်ပါ။အင်မတန်ခက်တာကြောင့်လည်းကျမလည်းမလုပ်နိုင်ဘူးလို့ထင်ခဲ့တာပါ။ရင်ကျိမှုရောဘာသာစကားကလည်းကွဲတော့တခြားသူတွေလိုအဆင်ပြေပြေရှောင်လန်းခဲ့ရတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကို့မှာဘလို့အခက်အခဲတွေပဲရှိဘလို့အကျက်တဲချင်နေပဲဖြစ်ဖြစ်ကိုတွေးလိုက်ရတဲ့ကောက်ရိုးတမြင်လေးကိုတွေးတဲ့အခါမှာအမိအယစုတ်ကန်ရယူပြီးတော့စူးစမ်းမယ်ဆိုရင်ရည်မှန်းချက်ပန်းနိုင်ကိုတေချာပေါက်ရောက်ပါလိမ့်မယ်
။ Congrats.
George Washington တက်သူကကျင်းပတဲ့ပွင့်လင်းတပင်ကို Washington DC မြို့သားရင်မြမှာမေလ23ရက်နေ့ကကျင်းပတာပါ Bachelor ဘွဲ့ Master ဘွဲ့နဲ့ PhD ဘွဲ့ရသူကျောင်းသူကျောင်းသားတွေအပါအဝင်မိသားစုဝင်တွေအလုံး3,200လောက်ပွင့်လင်းတပင်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ